ဩစတြေးလျနိုင်ငံဆစ်နီမြို့မှာတော့ဆန္ဒပြသူရာပေါင်းများစွာဟာပစိဖိတ်မုတ်တရာတွေကချုံးနေမှာထိမ့်သိမ်းထားတဲ့ခလုံးငယ်ရှောက်ထားသူတွေကိုဩစတြေးလျမှာနေထိုင်ခွင့်ပြုဖို့အတွက်ဒီကနေ့မှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမှာခလုံးငယ်ရှောက်ထားသူတွေကိုပြန်လည်နေရာချထားဖို့သတ်မှတ်ထားတဲ့ရက်နီးကပ်လာတဲ့အများအခုလိုတောင်းဆိုဆန္ဒပြမှုတွေဖြစ်လာခဲ့တာပါ။ဩစတြေးလျအစိုးရရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေအရပင်လယ်ထဲမှာမိတဲ့ခလုံးငယ်ရှောက်ထားသူတွေကိုပစိဖိတ်မုတ်တရာတွေကပပူအန်ယူဂီနီပိုင်းမနက်စ်ကျွန်းနဲ့မိုက်ခရိုနီးရှားကျွန်းစုနိုင်ငံပိုင်းနော်ရူးကျွန်းတွေကိုပို့ပြီးတော့အဲ့မှာသူတို့ရဲ့ခလုံးငယ်ရှောက်ထားမှုကိုစစ်ဆေးကြတာဖြစ်ပါတယ်။အဲ့လူတွေအနေနဲ့ဩစတြေးလျနိုင်ငံမှာဘယ်တော့မှအခြေချခွင့်ရမှာမဟုတ်ဘူးလို့လည်းပြောထားပါတယ်။မနက်စ်ကျွန်းကထိန်းသိမ်းစခန်းကိုတော့အောက်တိုဘာ31ရက်နေ့မှာပိတ်မှာဖြစ်ပြီးတော့ဒုက္ခသည်ဖြစ်ခလုံးငယ်ပယ်ချခံရသူတွေအနေနဲ့ပပူအန်ယူဂီနီမှာပဲဆက်ပြီးတော့နေရမှာဖြစ်ပါတယ်။ဆစ်နီမြို့ကဒုက္ခသည်အကူအညီပေးရေးအေဂျင်စီဦးဆောင်တဲ့ဆန္ဒပြသူတွေကတော့ဒီဖမ်းဆီးထားတဲ့သူတွေကိုဩစတြေးလျနိုင်ငံမှာအခြေချခွင့်ပေးတင်တယ်လို့ပြောပါတယ်။ပပူအန်ယူဂီနီနဲ့နော်ရူးကျွန်းမှာထိန်းသိမ်းထားတဲ့ထဲကခလုံးငယ်ရှောက်ထားသူ1250ကိုလက်ခံဖို့အမေရိကန်သမ္မတဟောင်ဘရက်အိုဘားမားကပြီးခဲ့တဲ့နှစ်နောက်ပိုင်းကသဘောတူခဲ့ပြီးတော့ဩစတြေးလျကတော့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကဒုက္ခသည်တွေကိုလက်ခံဖို့သဘောတူခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့လူ20လောက်အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခဲ့ပါတယ်ခင်ဗျာ။